စံတီမြောက်ပိုင်းမိုးမိတ်မြို့ပေါ်မှာတိုက်ပွဲတွေပြင်းထန်နေပြီးကရရဲ့ကချင်တပ်နယ်ပူးပေါင်းတပ်တွေကရဲစခန်းကိုသိမ်းလိုက်သလိုစစ်ကောင်စီကတော့လေကြောင်းကပါတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။တချင်တဲမှာပဲပလောင်တီနယ်လွတ်မြောက်ရေးတပ်ဦး
မိုးမိတ်မြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေတာရက်တက်တက်တပတ်ကျော်ကြာမြင့်ခဲ့ပြီးတဲ့နောက်ဒီကနေ့မနေ့ပိုင်းမှာတော့မိုးမိတ်မြို့ပေါ်မှာပါတိုက်ပွဲတွေဖြစ်ပွားလာနေပါတယ်။မိုးမိတ်မြို့တိုက်ပွဲအခြေအနေကိုမြို့ကန်တအူးကဗီအိုအေကိုအခုလိုပြောပါတယ်။
လုံးကျရောအစ်တော်မျိုးမှာဝန်ခံနိုင်ဖို့မြို့ရဲ့စိတ်ဆိုင်ရပိုင်းမှာအခုတော့ဘာဖြစ်ပြီလဲကြောင့်ဒီစီးရီးယပ်ပြန်လာမယ်။နောက်ထပ်တစ်ခုကဒီစီးရီးယပ်မှာဒီရပိုင်းကိုဖြတ်။ရမင်းနိုင်တော့တယ်နဲ့ဆက်လုပ်ကမှမျိုးကြောင့်ပြန်ဖြစ်နေတယ်။လောလောဆယ်အပြင်ထွက်မကြည့်နိုင်တာကြောင့်အရသားတွေထိခိုက်တဲ့အခြေအနေတော့တေးချာမပြရသေးကြောင်ပြောပါတယ်။ရှမ်းမြောက်ဒေသတွင်သတင်းတွေကိုအဓ ဖြစ်ကြောင်းနဲ့နေကင်း12နာရီလောက်ကရဲစခန်းကအလံဖြူထောင်ပြီးလက်နက်ချခဲ့ကြောင်းပြောပါတယ်။မိုးမိတ်တိုက်ပွဲနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကိုဆက်သွယ်မေးမြန်းရမှာတော့
ကျွန်တော်တို့ကဒီကိစ္စကိုချက်တက်ပြီးဘာမှမရှိဘူး။ဟုတ်ကဲ့။ဘာလို့ဆိုလဲ။ရခုတင်အဘမ။အော်ကပ်ပစ်တယ်ဆိုတော့ဒါ ਇੱਕ မှဆက်တော့ပဲကျွန်တော်ဆက
်ပြီးခဲ့တဲ့ရပိုင်းတွေကတော့မိုးမိတ်မြို့နယ်မန်ပတ်မန်ဖွဲအုံချောနဲ့ရွှေစာလီဘက်မှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းမိုးမိတ် KI KPDF အဖွဲ့သတင်းထုတ်ပြန်ထားပါတယ်တချိန်တည်းမှာပဲပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF PNLA ကသူတို့သိမ်းယူထားတဲ့မြို့နယ်တွေမှာဒေသအုပ်ချုပ်ရေးရန်နေရာတွေအကောင့်ထဲပေါ်ဆောင်ရွက်နေပြီးဖြစ်ကြောင်း PNLA ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိုက်ကျော်ကပြောပါတယ်
ဟုတ်မြို့ကြီးမှာတော့ဒီ exercise မှာလုပ်ရတယ်လို့လုပ်နေတာဒီလိုတင်းညာမျိုးအားလုံးနဲ့ဒီလိုမျိုးပုံလုံးအဆောင်နဲ့တာပြီ
PSLF PNLA ကနမ်ဆန်နမ်ဒူမန်ဒူမိုင်းငေါနမ်ခန်ကုတ်ခိုင်နဲ့မိုင်းလုံမျိုးတွေကိုသိမ်းယူထားတာဖြစ်ပါတယ်။ဒီလ17ရက်နေ့ကစစ်ကောင်စီနဲ့ညီနောင်မာမိတ်သုံးဘွဲ့တို့ယာယီအပြစ်ရဖို့သဘောတူပြီးနောက်ပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကဒေသအတော်များများမှာတိုက်ပွဲတွေရပ်ဆိုင်နေခဲ့ပေမဲ့ဒီလ16ရက်နေ့ကကိုကန့်ဒေသအတွင်းမှာစစ်ကောင်စီတပ်နဲ့ကိုကန့်တပ် MNDAA တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းရခိုင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းညီနောင်မာမိတ်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိတိုက်ပွဲသတင်းတွေကိုစစ်ကောင်စီဘက်ကထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ။